ပါကစ္စတန်မြစ်တပ်ဖွဲ့ကသတင်းသမားနဲ့နိုင်ငံရေးဆွေးနွေးပွဲတင်ဆက်သူအနည်းဆုံး6ဦးကိုသူတို့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေအပေါ်လက်တုံ့ပြန်တဲ့အနေနဲ့ရာဇဝတ်ကြောင်းနဲ့စတင်အရေးယူလိုက်တဲ့အကြောင်းအမှုဖွဲ့ခံရသူတွေရဲ့ရှင်းလင်းတွေကတင်းငါနေမှာအထက်တရားရုံးတစ်ခုမှာပြင်ပြခဲ့ပါတယ်။သတင်းသမားတွေဟာစစ်တပ်နဲ့နိုင်ငံပိုင်အဖွဲ့အစည်းတွေကိုဆန့်ကျင်တဲ့အမုန်းတရားဖြန့်ဝေမှုတွေကိုသူတို့သတင်းတွေမှာဖော်ပြတယ်လို့ဆွဆွဲပြီးမျိုးချင်းနိုင်ငံသားများလို့ဆိုသူတွေကနိုင်ငံတော်မျိုးတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းရဲခံတန်ကြားတဲ့အမှုတွေဟာအမျိုးအစားကျူအမှုတွေဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကတော့ဒီအမှုတွေဟာနိုင်ငံရေးအရာလက်တုံ့ပြန်မှုလို့သုံးဆုံးပြောဆိုလိုက်ပြီးဒီအမှုတွေရဲ့နောက်ဖက်မှာအစိုးရပတ်သက်တယ်လို့လည်းဆွဆွဲလိုက်ပါတယ်ရှင်။